မိခင်မှာလူမဲမျိုးသား George Floyd ရဲကဖမ်းဆီးထားတဲ့သေဆုံးသွားရကနေဆန္ဒပြပွဲတွေအမေရိကန်နိုင်ငံတဝန်းအပါအဝင်လန်ဒန်နဲ့ Paris မြို့တွေမှာလည်းဆက်လက်ဖြစ်ပွားနေပြီးတော့ဆန္ဒပြတဲ့သူတွေကနောက်ထပ်လူမဲမျိုးသား2ယောက်သေဆုံးခဲ့တဲ့ကိစ္စကိုလည်းအာရုံစိုက်ဖို့တိုက်တွန်းလိုက်ပါတယ်အမေရိကန်ပြည်တော်စု Atlanta မြို့မှာတောက်ကြနေကလူမဲမျိုးသား Richard Brooke တေဆုံးခဲ့တဲ့အထိတနက်နေ့ပြစ်ခဲ့တဲ့ရဲရရှိကိုအလုတ်ကထုတ်ပြလိုက်တယ်လို့ Atlanta ရဲတပ်ဖွဲ့ကဒီနေ့အစောပိုင်းမှာကြေညာပါတယ်။ Atlanta မြို့တော်ဝန် Keisha Lambs Borden ကလည်းအဲ့ဒီရဲရရှိကိုအလုတ်ကနေချက်ချင်းထုတ်ပြဖို့မင်းညက်နေကသတင်းစာရှင်းလင်းပွဲအတွက်တောင်းဆိုခဲ့တယ်လို့ရဲတပ်ဖွဲ့အကြီးအကဲ Eric Hughes ရဲ့ယာရုကနှုတ်ထွက်စာကိုလက်ခံကြောင်းလည်းကြေညာခဲ့ပါတယ်။အလန်မျိုးကဆန္ဒပြတဲ့သူ150လောက်ဟာ Rachel Brooke တနက်နေ့ပြစ်ခံလိုက်ရတဲ့ Wendy စားတောက်ဆိုင်အပြင်ဘက်မှာဆန္ဒပြခဲ့ကြတာကြောင့်လုံခဲ့တဲ့3ဘက်က George Floyd တေဆုံးမှုနဲ့ပတ်သက်ပြီးတော့ Atlanta မြို့မှာတဖြည်းဖြည်းချင်းငြိမ်သက်လာနေတဲ့ဆန္ဒပြပွဲတွေလည်းပြန်ပြီးတော့အားကောင်းလာခဲ့ပါတယ်။ California ပြည်နယ် Palmdale မြို့မှာလည်းပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအသက်24နှစ်အရွယ် Robert Fuller ဆိုတဲ့လူမဲမျိုးသားတဦးမြို့တော်ခမ်းမနားကတစ်ပင်တစ်ပင်မှာကျိုးဆွဲချတေဆုံးနေတာနဲ့ပတ်သက်ပြီးတော့အပြေးဝစုံစမ်းစစ်ဆေးဖို့တောင်းဆိုပြီးလူရာပေါင်းများစွာလည်းမနေ့ကချီတက်ဆန္ဒပြခဲ့ကြပါတယ်တေဆုံးသူတွေဟာကိုကိုကိုအဆုံးစီရင်သွားတာဖြစ်ပုံရပါမယ်အလောင်းကိုခွဲစိတ်စစ်ဆေးဖို့စီစဉ်ထားတယ်လို့အာနာပိုင်လေးကပြောပါတယ်ခင်ဗျာ